ချစ်ခင်လေးစားအပ်ပါသောသောတာရှင်အပေါင်းကျက်တည်မင်္ဂလာအဖျားဖျားနဲ့ပြည့်စုံတော်မူကြပါစေ။ဒီတစ်ပတ်ကျွန်တော်တင်ပြလိုတဲ့အကြောင်းအရာကတော့ essential လို့ခေါ်တဲ့မရှိမဖြစ်တဲ့အရာတွေပေါ့ဗျာ။လူမှုဘဝတွေတိုးတက်လာတာနဲ့အမျှ essential ကလည်းပြောင်းလဲတိုးတက်လာပါတယ်။ရှေးခေတ်ကြောက်ခေတ်နဲ့ခုခေတ်မှာတော့အလွန်ခြားနားသွားတဲ့ essential တွေကွဲပြားသွားပြီဖြစ်ပါတယ်။ရှေးခေတ်ကလူတွေဟာဖနှတ်စည်းစရာမလိုပေမဲ့ဒီကနေ့ဖနှတ်ဟာလူတယောက်အတွက်မရှိမဖြစ်ပေါ့ကော်ဖီတစ်ခွက်ဖြောမယ်ဆိုရင်လေရေနွေးရယ်ကော်ဖီမှုန့်ရယ်တကြားရယ်နှုတ်စီရယ်လိုမှာပေါ့အဲ့ဒီမှာတချို့ကနှုတ်မထည့်ပဲတောက်တယ်ဘလက်ကော်ဖီပေါ့တချို့ကတော့တကြားမထည့်ပဲတောက်တယ်အချိုရှောင်တဲ့သဘောဖြစ်တယ်ဒါပေမဲ့ကော်ဖီတစ်ခွက်ရယ်မရှိမဖြစ်လိုအပ်ချက်ဟာကော်ဖီမှုန့်ဖြစ်ပါတယ်နှုတ်စီနဲ့တကြားမဟုတ်ပါဘူးဒီလိုပဲခင်ဗျငပီးရယ်တစ်ခွက်ဖြောမယ်ဆိုရင်တချို့ကပစွန်ကြောက်လေးထောင်းပြီးတော့ခတ်တတ်တယ်ဗျဒါပေမဲ့အဲပဇွန်ကြောက်မပါလေငပိရီဖြစ်ပါတယ်။ဒါကြောင့်မို့ငပိရီတစ်ခွက်မှာပဇွန်ကြောက်ဟာမရှိမဖြစ်တဲ့ essential မဟုတ်ပါဘူး။အဲ့ဒီလိုပါပဲကားတစ်စီးမှာ aircon ပါတာမပါတာကိုစဉ်းစားကြည့်ရင် aircon မပါလေကားကမောင်းလို့ဖြစ်ပါတယ်။ဒါပေမဲ့လူနေမှုဘဝခင်မီတိုးတက်လာတာနဲ့အမျှ aircon ဟာကားတွေမှာမရှိမဖြစ်လိုအပ်လာပါတယ်။အရင်တုန်းကယုံတယုံစောင့်မယ်ဆိုရင်ပန်ကာလောက်နဲ့ရပေမဲ့ခုခေတ်မှာအဲယာကွန်တက်ဆင်လာရတော့အဲယာကွန်ဟာလူဘဝရဲ့ essential ဖြစ်လာပါတယ်လူတွေဟာအရင်ကရေအိုးစင်မှာရေတောက်ကြပေမဲ့ခုခေတ်မှာတော့တောက်ရေသံတောက်တဲ့ခေတ်ဖြစ်လာပါပြီ1986ခုနှစ်လောက်ကစင်တဲကပစကိုလမ်းစဉ်ပါတီဥက္ကဋ္ဌကြီးဦးနေဝင်းလာမဲဆိုလို့ကျွန်တော်တက်ခွဲတစ်ခွဲနဲ့လုံခြုံရေးယူပေးမှုပါတယ်ဦးနေဝင်းတောက်ဖို့ဆိုပြီးဖန်မလင်းတွေနဲ့ရေချပေးတယ်ဗျအဲ့ဒီပလင်းမှာမြမာစာတဲ့စာရေးထားတာတွေ့ရတယ်စဘာရေစင်ဆိုပြီးစာတန်းလေးကတ်ထားပါတယ်ကျွန်တော်ကစဘာကနေရေထုတ်တာလားပေါ့လေတခါမှလည်းမမြင်ဘူးဗျနောက်တော့မှ SPA စပါဆိုတာကိုသွားတတိယလိုက်မိတယ်ဦးနေဝင်းပြန်သွားတော့သူ့တောက်လို့ကြံခဲ့တဲ့ရေလေးကျွန်တော်မြည်ဆန်တောက်ကြည့်တယ်ဘာမှမထူးပါဘူးဗျဒါပေမဲ့ခုခေတ်မှာတော့ရေသန့်ဟာအစင်ရှယ်ဖြစ်သွားပါပြီလွတ်တော်တဲကကိုယ်စလဲတိုင်းရဲ့ရှေ့စပွဲပေါ်မှာ half liter တောက်ရေသန့်ဘူးလေးတွေနေ့စဉ်ချပေးပါတယ်ရေသန့်နဲ့အတူတူအစင်ရှယ်ဖြစ်လာတာကတ िश ူးပေပါဒုတ်လေးတွေပါပဲဒီစက်ကူဒုတ်လေးတွေဟာသွားလေရာပါလာတဲ့အနေထားဖြစ်ပါတယ်နောက်ဆုံးမရှိမဖြစ်လိုအပ်လာတဲ့ပစ္စည်းကတော့လက်ကင်ဖုံးပေါ့ဗျာဘယ်သွားသွားလက်ထဲမှာအဲ့ဒါလေးမပါရင်မနေတတ်မထိုင်တတ်လိုအပ်ချက်တစ်ခုဖြစ်နေပါတော့တယ်ဒီလိုရှေရှေဝေးဝေးတိုင်းဝိုင်းပြောနေရတာကနိုင်ငံတစ်ခုမှလည်းနိုင်ငံရယ်လို့ရက်တီလာခဲ့ရင်အစင်ရှယ်တွေရှိလာပါတော့တယ်နိုင်ငံတော်လို့ဆိုလိုက်တာနဲ့အချုပ်ချာအာဏာရဲ့နယ်နိမိတ်ရဲ့ပြည်သူရဲ့သုံးခုပဲရှိတာပါဒါပေမဲ့အဲ့ဒီမှာ essential ဖြစ်လာတာကတတ်မတော်ဖြစ်ပါတယ်ချုပ်ချာအာဏာကိုတည်ပါလာမယ်နယ်နိမိတ်ကိုထိပါလာမယ်ပြည်သူကိုထိတပါလာမယ်ဆိုရင်တော့အဲ့ဒီနိုင်ငံတော်ဆိုတဲ့ခေါင်းစဉ်အောက်ကသုံးမျိုးကိုကာကွယ်ဖို့ကမရှိမဖြစ်လိုအပ်လာတာကတတ်မတော်ဖြစ်ပါတယ်ရှေးတုန်းကတတ်မတော်တွေကိုဘရင်တွေကတီထောင်ခဲ့ကြတာဖြစ်ပါတယ်။တဖြည်းဖြည်းနဲ့ဘရင်စနစ်တွေပြတ်သုံးလာပြီးနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးပါတီတွေကတပ်မတော်နဲ့နိုင်ငံတော်ကိုအုပ်ချုပ်လာကြပါတယ်။ဒီမိုကရက်တစ်နိုင်ငံတစ်ခုမှာတော့ပါတီဆိုတာမရှိမဖြစ်တဲ့ essential ဖြစ်ပါတယ်။ဒီမိုကရေစီကိုသွားမယ်ဆိုရင်တော့ပါတီဆိုတာလိုအပ်ပါတယ်။ဒီတော့အချုပ်အခြာအာဏာရဲ့ပြည်သူရဲ့နယ်နိမိတ်ရဲ့ကိုကာကွယ်ဖို့နိုင်ငံရေးပါတီနိုင်ငံရေးခေါင်းဆောင်နဲ့တပ်မတော်ဆိုတာဟာဒီမိုကရေစီကန်ထရီတစ်ခုရဲ့မရှိမဖြစ်လိုအပ်တဲ့ essential ဖြစ်လာပါတယ်။နိုင်ငံတစ်ခုရဲ့အဲ့ဒီမရှိမဖြစ်တဲ့တပ်မတော်နဲ့နိုင်ငံရေးပါတီမှာတည်တည်ချာချာပြန်ခွဲကြကြည့်ရင်နိုင်ငံရေးပါတီတွေဟာရွေးကောက်ပွဲကြောင့်တပါတီနဲ့တပါတီပြောင်းလဲသွားနိုင်ပေမဲ့တပ်မတော်ကတော့ပြောင်းလဲသွားမှာမဟုတ်ပါဘူး။နိုင်ငံတော်ဆိုတဲ့ခေါင်းစဉ်အောက်မှာရှိတဲ့အချုပ်ချာအာဏာရဲ့ပြည်သူရဲ့နယ်နိမိတ်ရဲ့ကိုကာကွယ်ဖို့တပ်မတော်ရဲ့နိုင်ငံရေးပါတီရဲ့နှစ်ခုအနက်ဘယ်အဖွဲ့ကတကယ်လက်တွေ့ကြပြီးမရှိမဖြစ်အစင်ရှယ်ကိုရွေးရမလဲကျွန်တော်အစာပိုင်းကတင်ပြခဲ့သလိုပေါ့ကော်ဖီတစ်ခွက်မှာနှုတ်စီမပါလို့ရပေမဲ့ကော်ဖီမုတ်မပါလို့မရသလိုပဲနိုင်ငံတော်တစ်ခုရဲ့မရှိမဖြစ်အစင်ရှယ်ကိုပြောရမယ်ဆိုရင်နိုင်ငံရေးပါတီမပါရင်ရပေမဲ့တပ်မတော်မပါလို့ကတော့မရနိုင်ပါဘူးဒါပေမဲ့နိုင်ငံတစ်ခုမှာပိုးပြီးအရေးအကြီးဆုံးessential အဖြစ်ကိုပြောပါဆိုရင်ပြည်သူသာလျင်ဖြစ်ပါကြောင်းကျွန်တော်ရဲ့အမြင်ကိုတင်ပြလိုက်ပါရစေအမြင်မတူကွဲပြားမှုကို ရောရှက်ကျင့်သုံးခြင်းဟာဒီမိုကရေစီလို့ဆိုပါတယ်ဗျာတို့ရေကျွန်တော်ဦးလာဆွေပါ